မြန်မာနဲ့အိန္ဒိယတိုက်နယ်မှာဂျီဟတ်စစ်ပွဲဆင်နွှဲသွားမယ်လို့အယ်ခိုင်ဒါခေါင်းဆောင်အီမန်အယ်ဇာဝါရီကပြောကြားလိုက်တဲ့အပေါ်အမျိုးသားရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းပြီးကာကွယ်သွားမယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအရှိမြောက်ပိုင်းဒေသကအစ္စလမ်ဘာသာဝင်တွေအတွက်အယ်ခိုင်ဒါရဲ့အိန္ဒိယအဖွဲ့အစည်းဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းစက်တင်ဘာလ3ရက်နေ့ကကြေညာအပြီးအခုလိုပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့လာပါတယ်
။မြန်မာနိုင်ငံကိုအယ်ကိုင်ဒါကဝင်ပြီးတော့ဘာသာရေးစစ်ပွဲဆင်နွှဲမယ်လို့အယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ဇာဝါဟီရီကချင်းချောက်ပြောဆိုမှုပြီးမှပဲမြန်မာနိုင်ငံဘက်ကဒီကိစ္စပေါ်မှာအထူးသတိထားပြီးတော့နိုင်ငံလုံးဆိုင်ရာအမျိုးသားအဆင့်ကောက်ကွယ်မှုတွေနဲ့အတူနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်မြင်ထားတဲ့အကြောင်းတမန်တော်ရုံးအကြီးအကဲရာရှိတူကVOA ကိုပြောပါတယ်
။ဟိုအချုပ်အကြီးပြောရရင်တော့ကျွန်တော်တို့ဒီအမျိုးသားလုံခြုံရေးပေါ့နော်အမျိုးသားလုံခြုံရေးနဲ့နိုင်ငံတော်ကာကွယ်ရေးအတွက်အစိုးရရဲ့ကျွန်တော်တို့တိုက်တယ်နောက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရဲတပ်ဖွဲ့ဒီအကြမ်းဖက်တိုက်ပွဲကြီးပေါ့နော်အဖွဲ့အစည်းတွေပါဝင်အကုန်လုံးဟိုသူအရင်ကတည်းကတောင်းရတယ်လက်ရှိမှာလည်းအကောင်းဆုံးစီအောင်စောင်းရနေရှိတယ်ဆိုတာလေဟိုပြောလို့ပါဟိုလေးတွေပေါ့ထူးခြားတဲ့ဆိုင်းပေါ့နော်ထူးခြားတဲ့စစ်ကနေတွေထူးခြားတဲ့လှုပ်ရှား movement တွေဖြစ်လာတဲ့ခါကြရင်ကျွန်တော်တို့အချိန်ခါလည်းအချိန်နဲ့တပြေးညီပေါ့ဟိုအားလီဝန်နေပေါ့နော်အားလီဝန်နေဆိုတာကကျွန်တော်တို့ဆောင်လိုက်တဲ့တဲ့အချက်လက်အဲချမ်ပီဘောဒီနဲ့ပတ်သက်တဲ့တဲ့အချက်လက် H အကြံလမ်းဖလှယ်တဲ့အဲကွန်ရက်ရှိတယ်ပေါ့အဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကအဲလက်ရှိလေနိုင်ငံကနေဒီအားလီဝန်နေမှာလက်ရှိအောင်ပူးပေါင်းဆောင်ရွက်ရှိတယ်ပေါ့နော
်ဒါပြင်ပြည်ရင်းကနိုင်ငံတကာကိုဝင်ရောက်လာမယ်ဝင်ပေါက်တင်မှလည်းလူမှုကြီးကြပ်ရေးဘက်ကနိုင်ငံသားတွေပေါ်မှာအသတိနဲ့စောင့်ကြည့်မှုတွေလှုပ်ဆောင်သွားမယ်လို့လည်းသူကဆက်ပြောပါတယ
်အဲ့ဒါလေးကကျွန်တော်တို့ immigration မှာလည်းသူနိုင်ငံ Interpol ပေါ့နော်အထူးသဖြင့်အဲ့လိုမျိုးဘူးဝါသွားနေရရှိပါတယ်ဆိုလိုတာကကျွန်တော်တို့ဒီလိုဝင်လာတဲ့အဲနိုင်ငံသားပါတယောက်ရဲ့အဲပတ်စပို့တက်ပုံပေါ့နော်ဒါမျိုးတွေနဲ့သူ့ရဲ့အချင်းကြားတဲ့မှာဒါလေးနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီဂျာတာရစ်ပေါ့နော်အဲဂျာဖက်ပမာအရှိယူဆထားသူအဂျာဖက်ပမာအရှိတန်ရရှိဒါမျိုးတွေနဲ့ပတ်သက်ပြီး information တွေကကျွန်တော်တို့အလိုချိတ်ဆက်ပြီးဆောင်ရမယ်
ဒါပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းပြည်တွင်းလုံခြုံရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့သတင်းအချက်အလက်တွေရရှိအောင်စောင့်ရနေတယ်လို့နိုင်ငံဖြတ်ကျော်မှုငင်းဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအကြီးအကဲရဲမှုကြီးအောင်ကျော်မင်းကပြောပါတယ်
။ဟိုကျွန်တော်တို့ကအဲ့ဒီ information နဲ့ပတ်သက်လို့တော့ဟိုကျွန်တော်တို့ဒီဘက် interview channel ဘက်ကလည်းမေးနေတယ်။ဒီကျွန်တော်တို့ကတော့အဲ့ဒီဟာနဲ့ပတ်သက်တော့အများကြီးချိတ်ဆက်ရှိတဲ့ link တွေရှိနေတယ်။အဲ့ဒီကနေပြီးတော့ကျွန်တော်တို့ထူးထူးခြားခြားပြန်ကြားလာတော့မရှိသေးဘူး။
မြန်မာနိုင်ငံအဓိကမြို့တော်ဖြစ်တဲ့ရန်ကုန်မှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့အမြဲတမ်းဝီရိယနဲ့စောင့်ကြည့်နေသလိုအခုလိုသတင်းတွေထွက်ပြီးမှပဲလုံခြုံရေးအခြေအနေတွေတိုးမြင့်မယ်လို့ရန်ကုန်တိုင်းအစိုးရဖွဲ့ရဲ့နေဆက်ရေးကလုံခြုံရေးဝန်ကြီးဘုံမီတင်ဝင်းက VOA ကိုပြောပါရယ်စတင်မလာ3ရက်နေ့ကထွက်ပေါ်လာတဲ့ဗီဒီယိုဖိုင်အရဇာဝါဟီရီကရန်သူတွေအပေါ်မှာ GS လုံးကြဖို့နဲ့မွတ်စလင်တွေနေထိုင်တဲ့မြေမှာလွတ်မြောက်အောင်ဆောင်ရွက်ကြဖို့အစ္စလမ်နီးကြအချုပ်အခြာအာဏာထူထောင်ဖို့တူရတဲ့ခေါင်းဆောင်အောင်မှာစူးစီးကြဖို့ကိုလည်းမွတ်စလင်ဒုကိုတိုက်တွန်းတယ်လို့ဆိုပါတယ်အရှိတောင်အာရှတခွင်မှာ GS အလန်လွှင့်မှုရည်ရွယ်ချက်နဲ့အိန္ဒိယတိုင်းငယ်အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းလည်းတဘာတဲ့ကြေညာသွားခဲ့တာပါအိန္ဒိယတိုင်းငယ်အယ်ကိုင်ဒါအဖွဲ့ဖွဲ့စည်းခြင်းဟာမြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယနိုင်ငံပြည်နယ်အချို့မှာရှိတဲ့မွတ်စလင်တွေအတွက်သတင်းကောင်းဖြစ်ပြီးတော့မတရားမှုနဲ့ဖိနှိပ်ခံရမှုတွေကနေကယ်တင်မယ်လို့လည်းဇာဝါဟီရီကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်တွေအတွက်တော့အခုလိုအကြမ်းဖက်လုပ်ရည်တွေဖြစ်လာမယ်ဆိုရင်မပါဝင်ကြဖို့နဲ့ပြည်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေကအခုလိုဘာသာရေးစစ်ပွဲဆင်နွှဲမယ်ဆိုတဲ့အပေါ်မှာလည်းယုံကြည်မှုရှိသလိုစိတ်ဝင်စားမှုလည်းမရှိဘူးလို့အစ္စလမ်သန္တရာရေးကောင်စီရဲ့တွဲဖက်တွင်မှုဂျိုဦးနာရွှေကပြောပါတယ
်အဲကျွန်တော်တို့ဒီဘက်မှာပြည်ထဲမှာရှိတဲ့အစ္စလမ်ဘာသာဝင်တွေအတားကိုကောင်းကောင်းသဘောပေါက်ပြီးတာပါကျွန်တော်တို့ဒီမှာကြုံတွေ့ရတဲ့အခြေအနေရရမှာတော့မှသူတို့ထိန်းသိမ်းပြီးတော့ပြောလာနေနိုင်တဲ့အနေအထားရှိပါတယ်ဒီတွင်ရလူတွေအတွက်ကတော့သဘောပေါက်ပြီးသားပါ။အဲကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အစ္စလမ်ဘာသာဝင်ဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့အစ္စလမ်ဘာသာဝင်တရားအစင်မှာအကြမ်းဖက်မှုကိုလေဘသူမစိုးဘယ်နေရာမှာမစိုးဘယ်အချိန်မှာမစိုးဘသူပဲပြုပြုအကြမ်းဖက်မှုကိုကျွန်တော်တို့အနေနဲ့လက်မခံပါဘူး။အကြမ်းဖက်မှုကဒီလေဒီအကြမ်းဖက်မှုကိုသိပြုနေပါလေ။
55မိနစ်ကြာဗီဒီယိုဖိုင်မှာဇာဝါဟီရီကအာဖဂန်တာလီဘန်ခေါင်းဆောင်မူလာအိုမာကိုထောက်ခံကြောင်းထပ်မံတစ္ဆာပြုခဲ့ပါတယ်။အခုနောက်ပိုင်း IS အဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေအချိန်မြင့်ဆောင်ရွက်လာပြီးတဲ့နောက်မှာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကအရှိန်အဝါကြာဆင်းနေတာကိုအခုဗီဒီယိုနဲ့အယ်ကိုင်ဒါအရှိန်အဝါကိုပြန်မြင့်နေလိုက်တဲ့သဘောလို့လည်းနိုင်ငံတကာသတင်းတွေမှာသုံးသပ်ထားတာကိုတွေ့ရပါတယ်ခင်ဗျာ။